အမေရိကန်ပြည်တော်စုတွေကိုဝင်မှုကြိုးစားတဲ့ရှေ့ပြောင်းဝင်သူတွေကိုခိုလုံခွင့်မပေးတဲ့ညှင်းတဲ့အခြေအနေကိုသမ္မတဒေါ်နယ်ထရမ့်ကမကြာခင်မှာကြေညာတော့မယ်လို့ခန့်မှန်းထားပါတယ်။အမေရိကန်နဲ့ဆက်ဘူးဦးတည်လာနေတဲ့ရှေ့ပြောင်းဝင်သူလူတန်းရှိကြီးကိုသမ္မတထရမ့်ကဦးတည်ချက်ထားပြီးအခုလိုရွေးကောက်ပွဲကြတဲ့မှာမှအရေးယူလို့ဆောင်ပုံဟာဥပဒေကြောင့်ရအငင်းပေါ်ဝင်ရှိပါတယ်။လူတန်းရှိကြီးကိုအဓိကဦးတည်ပြီးသမ္မတထရမ့်ကကန့်တက်ချက်တွေချမှတ်မှာလား။ဒါမှမဟုတ်နိုင်ငံတွင်းဝင်ရောက်ဖို့ကြိုးစားသူအားလုံးကိုကန့်တက်မှာလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပြင်အဲ့ဒီလိုလုံဆောင်ဖို့သမ္မတဆက်မှာဥပဒေအရလုံပိုင်ခွင့်တကယ်ပဲရှိသလားဆိုတာကလည်းမေးခွန်းထုတ်ဆရာဖြစ်နေပါလေ။အမေရိကန်လူဝင်မှုနဲ့နိုင်ငံသားဖြစ်ခွင့်ဆိုင်ရာဥပဒေတွေကခိုလုံခွင့်လျှောက်ထားခြင်းဆိုင်ရာပြဋ္ဌာန်းချက်မှာအမေရိကန်ကိုရောက်လာတဲ့ဘယ်သူမှမခိုလုံခွင့်လျှောက်ထားနိုင်တယ်လို့ဖော်ပြထားပါလေ။အဲ့ဒီဥပဒေကိုအပြောင်းအလဲလုပ်မဲ့ဘယ်လိုပြဋ္ဌာန်းချက်မျိုးကိုမဆိုအရာရုံးမှာချက်ချင်းလျှောက်ထားကန့်ကွက်ခံရမှာဖြစ်ပါလေ။ခိုလုံခွင့်လျှောက်ထားမဲ့သူတွေအနေနဲ့နိုင်ငံရင်းကိုတရားဝင်လာရောက်ကြဖို့သမ္မတဆက်နဲ့အစိုးရအဖွဲ့တခြားတာဝန်ရှိသူတွေကပြောလာတာကြားပါပြီ။ဒါပေမဲ့လည်းဖြစ်ကြောင်းလူအများစုကအဲ့ဒါကိုတတိမပြုမိကြသလိုတရားဝင်နေဆက်ကိတွေမှာတားဆီးတာတွေကလည်းပုံများလာနေတာပါခိုလုံဝင်းရှောင်းမဲ့သူတွေကိုလူဝင်မှုရာရှိတွေကလူများလို့နေပြီလို့ပြောပြီးနောက်ရမှပြန်လာဖို့နိုင်ငံတွင်းဝင်ရောက်တဲ့နေရာတွေမှာပြောပြီးတော့ဝင်ခွင့်မပေးကြပါဘူး